Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာဇန်နဝါရီလ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30မိနစ်တို့အပြင်လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိပ်တန်းရောက်သတင်းတွေထဲမှာတော့ယူကရိန်းနဲ့ဇက်ကရုရှားတပ်တွေရဲ့လှုပ်ရှားမှုကိုတုံ့ပြန်တဲ့အနေနဲ့နေတိုးဘက်ကလည်းစီးရီးပြင်ဆင်မှုတွေလှုပ်လာနေပါတယ်အဘူဒါဘီကိုပြစ်မှတ်ထားတဲ့ပက်ထိန်တုံးကြီးကိုကြားပြတ်တက်ခတ်ခဲ့တယ်လို့ UAE ကပြောပါတယ်မြန်မာနိုင်ငံကရေနံကုမ္ပဏီကြီးတွေထွက်သွားပြီးမဲ့မိဖက်နိုင်ငံတွေနဲ့ဆက်လက်ပတ်သွားမယ်လို့စစ်ကောင်စီကပြောပါတယ်ဒီလိုသတင်းပြပိုချက်တွေကိုနားဆင်ပြီးတဲ့အခါမှာတော့နောက်ပိုင်းပြည်တွင်းကပေးပို့တဲ့သတင်းတွေထဲမှာဆိုရင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်တဲ့ဘီယာအမတ်တစိတ်တွေမရောဘို့ KIO ကတားမြစ်ထားတဲ့သတင်းနဲ့အတူ
သူတို့ရောက်နေတဲ့ကျွန်တော်ဆောင်ဖို့ကိုဆောင်ဆောင်ရမယ်တော့ဖြစ်တယ်ပြည်တွင်းမှာပေါ်မှာစဉ်းစားကြည့်ရင်လည်းတောက်လျှောက်ဖြစ်နေတာဟုတ်စဉ်းစားကြည့်ရင်လည်းတောက်လျှောက်ဖို့ပြဿနာရှိနေတဲ့ဘောနဲ့အများအားဖြစ်နေတဲ့ခါကြတယ်
ချင်းပြင်းနဲ့အတွင်းစစ်ကောင်စီကအင်အားတိုးလှုပ်ရှားနေတာကြောင့်ဒေသခံတွေအခက်ကြုံနေရတဲ့သတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရမှာဖြစ်သလိုအိန္ဒိယပဲရောက်သွားကြတဲ့မြန်မာပြည်ဘက်ကဒုက္ခသည်တွေကိုမီဇိုရမ်အစိုးရက ID ကထုတ်ပေးဖို့ပြင်ဆင်နေတာမြန်မာနိုင်ငံမှာ73စီတွေရှားပါနေတာစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့ပါမယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်အောင်သတင်းလွှာတို့ကိုနားဆင်ကြရမှာပါ။အဲ့ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်သားနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းနဲ့ဆက်မှာရုရှားကစီးရီးလှုပ်ရှားတာတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အရှေ့ယူရောပါကိုနေတိုးအဖွဲ့ဝင်နိုင်ငံတွေကသင်္ဘောတွေနဲ့တိုက်လေရင်တွေကိုပို့ပြီးစေလွတ်နေကြပါတယ်လို့နေတိုးအဖွဲ့ကတင်းလာနေမှာပြောလိုက်ပါတယ်။ဒိမတ်စပိန်ပြင်သစ်နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုအပါအဝင်အဖွဲ့ဝင်နိုင်ငံအများအပြားကတပ်တွေနဲ့လက်နက်ပစ္စည်းတွေကိုချထားနေတယ်လို့ထတ်တိုးချထားဖို့လည်းစဉ်းစားနေတယ်လို့နေတိုးရဲ့ထုတ်ပြန်ကြေညာချက်မှာပြောပါတယ်။နေတိုးရဲ့အရှိတ်ကမဟာမိတ်နိုင်ငံတွေအပါအဝင်မဟာမိတ်အားလုံးကိုကာကွယ်ခုခံဖို့လိုအပ်တာတွေအားလုံးဆက်လက်လှုပ်ဆောင်မယ်လို့လည်းနေတိုးအဖွဲ့အတွင်းမှူးချုပ်ဂျန်စ်တိုတန်ဘတ်ကပြောပါတယ်။ယူကရိန်းနိုင်ငံကနေတန်ယုံဝင်တမ်းမိသားစုတွေကိုအမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့ကပြန်ခေါ်ခဲ့ပေမဲ့ EU ဥရောပနိုင်ငံတွေကတော့အလားတူလုပ်ဖို့အစီအစဉ်မရှိသေးတဲ့အကြောင်း EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရဲကပြောလိုက်ပါတယ်။ဘာကြောင့်ဆိုတာရှင်းရှင်းလင်းလင်းမသိရသေးတဲ့အချိန်အမေရိကန်ဤသူတန်ယုံဝင်နှန်းမိသားစုတွေကိုပြန်မခေါ်နိုင်ကြောင်းသူကပြောပါတယ်။ EU နိုင်ငံသား၏ဝန်ကြီးတွေနဲ့တွေ့ဆုံမဲ့အစည်းအဝေးမစခင်ဂျိုးဆက်ဘိုရဲကဒီကနေ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာသတင်းထောက်တွေကိုပြောဆိုသွားခဲ့တာပါ။အစည်းအဝေးကိုအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်အွန်လိုင်းကနေပါဝင်ဆွေးနွေးဖို့အစီအစဉ်ထားပါတယ်။အဘူဒါဘီမြို့ကိုပြစ်မှတ်ထားတဲ့ပယ်ထိန်တပ်ဒုံးကျည်နှစ်စင်းကိုကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ယူအေနိုင်ငံကတလင်းလာနေကပြောလိုက်ပါတယ်ဒုံးကျည်ရဲ့အပိုင်းစာတွေကအန္တရာယ်မရှိကြောက်ခဲ့ပြီးဘသူ့ကိုမှမထိခိုက်ခဲ့ဘူးလို့ UAE ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်ယူအေနိုင်ငံဟာချိန်ချောက်မှုမှန်သမျှကိုရင်ဆိုင်ဖို့အသင့်ရှိနေပြီးနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ကိစ္စမှန်သမျှဆောင်ရွက်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အဘူဒါဘီကလောက်စာစီတိုးလောင်ရနေရာတနေရာကိုပိတ်ခတ်ခဲ့တယ်လို့ယီမန်နိုင်ငံကဟောက်ဒီသဘုံတွေကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်ဒီတိုက်ခိုက်မှုမှာလူ3ယောက်သေဆုံးခဲ့ပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့အပတ်တိုက်ခိုက်မှုတွေကလည်းယီမန်မှာရှိတဲ့ဟော်တီသဘုံတွေတပ်ဆွဲထားရနေရာတွေကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့ကလေကြောင်းကတိုက်ခိုက်ခဲ့ရမှာ UAE လည်းပါဝင်ခဲ့ပါတယ်။ဟော်တီတွေပြစ်ခတ်ခဲ့တဲ့ပယ်ဒိန်တပ်ဒုံးကြီးဟာဆော်ဒီအာရေဗျတောင်ပိုင်းကိုကျောက်ထုတ်ခဲ့ပြီးအနည်းဆုံးလူ1ယောက်ဒဏ်ရာရရှိခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံတော်ပိုင်းမီဒီယာကတနင်္ဂနွေနေ့ကသတင်းဖော်ပြခဲ့ပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ငံဖြစ်တဲ့ဘာကီနာဖာဆိုမှာတမရရော့ခ်မတ်ခရစ်စတန်ကာဘရီနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကိုပုံကန်ဆတ်ကျင်နေတဲ့တပ်သားတွေကထိမ့်သိမ်းလိုက်ကြပါတယ်။မြို့တော်ဝါဂါဒူဂုကတမရကာဘရီနေအိမ်ဤမှာတင်းနဲ့တန်တွေကြားနေရတဲ့အကြောင်းသတင်းဌာနတွေကပြောကြပါတယ်။တိုင်းပြည်ရဲ့စစ်တပ်အကြီးအကဲကိုယာဒူးကဖယ်ရှားပေးဖို့နဲ့အစ္စလာမစ်သဘုံတွေကိုတိုက်ခိုက်နိုင်အောင်စစ်ရေးအထောက်ပံ့တွေပို့ပေးဖို့တပ်စခန်းတော်တော်များများကစစ်သားတွေကပြီးခဲ့တဲ့ရက်ပိုင်းကလေးကပုံကန်ခဲ့ကြတာပါ 2015ခုနှစ်ကလေးကအယ်ကိုက်ဒါနဲ့ IS စစ်သွေးကြွအဖွဲ့တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့တွေကြောင့်ဘာကီနာဖာဆိုမှာပဋိပက္ခတ်တွေပုတ်ပြီးကြီးထွားနေခဲ့ပါတယ်။တိုင်းပြည်မြောက်ပိုင်းကစစ်စခန်းတစ်ခုကိုအကြမ်းဖက်အဖွဲ့ဝင်တွေကဝန်သိမ်းပြီးစစ်သား49ယောက်ကြာဆုံးခဲ့တာကစလို့တပ်တွင်းမှာမကျေနပ်မှုတွေစတင်ကြီးထွားလာခဲ့တာလို့အတိပြုချက်မရတဲ့သတင်းတွေကပြောခဲ့ပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အစိုးရအဖွဲ့ဝင်ကြီးအချို့ကိုတမ္ပရကာဘိုရီကပြီးခဲ့တဲ့ဒီဇင်ဘာလမှာရာထူးကထုတ်ပယ်ခဲ့ပါတယ်။ GIADIS အစိုးရအဖွဲ့တွေအပေါ်အစိုးရကကိုင်းတွဲပုံတွေကိုမကျေနပ်လို့တပ်တွင်းပုံကံမှုတွေပေါ်လာတဲ့အချိန်မှာပဲဆန္ဒပြနေကြတဲ့သူတွေကလည်းလက်ရှိအာဏာရအစိုးရရဲ့ပါတီထားတာချုပ်ကိုမနေ့ကမီးရှို့ခဲ့ကြပါတယ်။မက္ကဆီကိုမြောက်ပိုင်းနယ်စပ်မြို့တရားဝါနာမှာသတင်းစာဆရာတယောက်အသက်ခံရပါတယ်။ Lourdes Maldonado López ဟာဒီအပတ်တွင်းမှာတရားဝါနာမှာဒုတိယမြောက်မက္ကဆီကိုမှာတတိယမြောက်အဖြစ်အသက်ခံရတဲ့သတင်းစာဆရာဖြစ်ပါတယ်။တနင်္ဂနွေနေ့ကသူ့ရဲ့ကားထဲမှာပြစ်အသက်ခံရတာဖြစ်တယ်လို့ဘာဟာကယ်လီဖိုးနီးယားပြည်နယ်အစိုးရရှေ့နေရုံကပြောပါတယ်။ရေးပေါ်အကူအညီ911ဖုန်းခေါ်တာကိုည9နာရီမှာလက်ခံရရှိခဲ့ပြီးကူညီမဲ့သူတွေရောက်သွားတဲ့အချိန်မှာတော့တိတ်ဆုပ်ပြီးဖြစ်တာကိုတွေ့ရပါတယ်။2019ခုနှစ်ကမယ်လ်ဒိုနာဒိုဟာတမရအန်ဒရက်စ်မာဝဲလိုပရက်အိုဘရာဒိုရဲ့နေ့စဉ်မနဲ့တရင်စာရှင်လင်းပွဲကိုလာရောက်ပြီးသူမအသက်အတွက်စိုးရင်ရတာကြောင့်တပရရဲ့ပံ့ပိုးကူညီမှုကိုတောင်းခံခဲ့ပါတယ်။ဘာဟာကယ်လီဖိုးနီးယားပြည်နယ်ရဲ့ရခိုင်အုပ်ချုပ်ရေးမှူးဟောင်းဟိုင်းမဘိုနီလောပိုင်မီဒီယာကုမ္ပဏီနဲ့သူမကြားမှာဝန်ထမ်းစပတိပခအမှုဖြစ်ပွားနေခဲ့ပါတယ်။အုပ်ချုပ်ရေးမှူးဟောင်းဟာတပရလိုပက်ရဲ့ပါတီကဖြစ်ပြီးမနစ်နောက်ပိုင်းကယာဒူးကနားခဲ့တာပါ။အမှုကကိုယ်နဲ့ကြားခဲ့ပြီးမကြာမီတုန်းကတော့သူမအမှုနိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းဓာတ်ပုံဆရာမာဂရီတိုမာတီနက်စာသူ့အိမ်အပြင်ဘက်မှာပဲတင်နှက်နဲ့ပြစ်သက်ခံခဲ့ရပါတယ်။အကြမ်းဖက်တာတွေများတဲ့တရားဝါနာမျိုးရဲ့ရာဇဝတ်မှုအခင်းကျင်းတွေကိုဓာတ်ပုံနဲ့ဖော်ပြရမှာသူကလူသိများသူတယောက်ပါ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညာလိုင်းတိုမီတာ25 kHz 1783ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်American အခြေစိုက် Chevron နဲ့ပြည်내အခြေစိုက် Totero တငွေအထွက်နည်းလာတာကြောင့်မြန်မာနိုင်ငံကထွက်ခွာသွားပေမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိတ်ဖက်နိုင်ငံတွေမိတ်ဖက်အဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်
။ဒါတော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနီးပညာအကူအညီတွေကလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာသွားတာဟာနိုင်ငံရေးစနစ်အရာဖြစ်အားပေးမှုတွေပါဝင်နိုင်ပေမဲ့အထက်ကတော့တန်ငွေအထွက်နှဲလာချိန်မှာစီးပွားရေးအရာအဆုံးဖြတ်သွားတာဖြစ်တဲ့ဆိုပြီးပို့ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ23ရက်နေ့တောက်ကြနေ့ကအတည်တည်ထုတ်ပြန်ကြေညာခဲ့တာပါTotal နဲ့ Chevron ကုမ္ပဏီတွေမြန်မာနိုင်ငံကလုပ်ငန်းပြန်ရုပ်သိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP, တောင်ကိုရီးယားက POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင်း CNPC ကုမ္ပဏီအသီးသီးမြန်မာစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါတယ်။စီးပွားရေးပညာရှင်တွေကတော့ Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ကြေညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေတာပါ။မြန်မာစစ်ကောင်စီအပေါ်ဖိအားပေးဖို့ရွယ်တဲ့လုပ်ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုရင်ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တံခါးမှုတွေတင်းညင်းညွတ်တဲ့ချမှတ်ဖို့လိုတယ်လို့လည်းအကဲကတ်တချို့ကထောက်ပြပြီးတော့သတိထားကြိုးဆိုနေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာ Omicron မျိုးကွဲသစ်တွေအလင်းအမြန်ကူးစက်ပြန့်နှံ့နေပြီလို့တာဝန်ရှိသူတွေကသတင်းလာနေမှာကြေညာပါတယ်။အစိုးရအနေနဲ့ပုဂ္ဂိုလ်ခံရသူအရေအတွက်နှဲသွအောင်လို့လူတွေကို Quarantine ချတိချခွဲထားတဲ့စနစ်ကိုပြောင်းလဲပြီးပိုစစ်စေတာကုဆတ်မှုများနိုင်တဲ့လူအုပ်စုတွေကိုကုသပေးတာမျိုးပိုလုပ်တင်တယ်လို့တောင်ကိုရီးယားကုဆတ်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီအကြီးအကဲဂျွန်ယူခွန်းကပြောပါရယ်က ကယောကကြောင့်ဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီလ2ရက်နေ့ထိကျင်းပမယ့်တရုတ်နှစ်တကူပွဲမှာပြည်သူတွေခင်းထွက်ဖို့တောင်ကိုရီးယားဝန်ကြီးချုပ်ကတတိပေးထားပါတယ်။လူရေတန်း20ကျော်ရှိတဲ့တရုတ်နိုင်ငံပေကျင်းမြို့မှာတော့တမြို့လုံးပိုစစ်ဆေးခန်းမအမိတ်ထုတ်ထားပါတယ်။ဆောင်းဝါသည်အိုလံပစ်ပွဲတော်မတိုင်ခင်ပေကျင်းမြို့မှာပိုကူးဆက်ခံရသူတွေတွေ့ရှိပြီးတဲ့နောက်အခုလိုအမိတ်ထုတ်ပြန်လာပါ။ပေကျင်းအနီးတစ်ဝိုက်ကဒေသတွေမှာလည်းအလားတူအကြီးအကျယ်ပိုစစ်ဆေးနေပါတယ်။ဖေဖော်ဝါရီလ၄ရက်နေ့မှာစတင်မဲ့ဆောင်းဝါသည်အိုလံပစ်ပွဲအတွက်ပီကျင်းမြို့မှာ zero tolerance လုံးဝကိုဗစ်ကင်းစည်နည်းပြဟာနဲ့ပုဂ္ဂိုလ်တိုင်းတိကျခွဲထားဖို့အနာရကွန်မြူနတီပါတီကအင်အားအားတွေလုပ်ကိုင်နေတာပါ။အိုလံပစ်ပွဲကိုလည်းတင်ကျပ်တဲ့စီမင်းတွေနဲ့ကျင်းပမှာဖြစ်ပြီးအာဂဇာဒမရီဝန်ထမ်းတွေတင်တင်ထောက်တွေနဲ့တာဝန်ရှိသူတွေလည်းတိကျခွဲနေရမှာဖြစ်ပါတယ်။ကိုဗစ်လူနာတွေကိုဦးစားပေးကူတာပေးဖို့စဉ်းစားတဲ့နေရာမှာအသက်အန္တရာယ်များတဲ့အုပ်စုတွေအဖြစ်လူမျိုးကိုအခြေခံစဉ်းစားခွင့်ပေးတဲ့မူဝါဒကလူဖြူတွေအပေါ်ခွဲခြားဆက်ဆံတဲ့မူဝါဒဖြစ်တယ်လို့ conservative တချို့ကဝေဖန်ပြောဆိုနေပါတယ်။ Omicron မျိုးကွဲကူးစက်မှုလိုင်းနဲ့ရင်ဆိုင်နေရပြီးတော့ကူတာမှုတွေမလုံမလောက်ဖြစ်လာချိန်မှာအဲ့ဒီမူဝါဒတွေအပေါ်အာရုံစိုက်လာတာပါ။ဆေးပညာရှင်တွေကတော့ကူတာမှုပေးဖို့ဆုံးဖြတ်တဲ့အခါဘာလူမျိုးလဲဆိုတဲ့အချက်တခုတည်းထည့်သွင်းစဉ်းစားတာမဟုတ်တယ်လို့အဲ့ဒီလိုဆုံးဖြတ်ထားတဲ့ခိုင်မာတဲ့သက်တွေလည်းမရှိဘူးလို့ပြောပါရယ်။ Fox သတင်းဌာနသတင်းကြေညာသူတက္ကကောက်ဆန်ကပြည်ခဲ့တဲ့တစ်ပတ်မှာဒီအကြောင်းစတင်ပြောဆိုခဲ့ပြီးတဲ့နောက်သမရဟောင်းတုံနဲ့ Trump နဲ့ Republican အမတ် Marco Rubio တို့ကအဲ့ဒီမူဝါဒတွေအပေါ်ပြစ်မှတ်ထားပြောဆိုလာတာပါ။ကယောကစတင်ဖြစ်ပေါ်လာတဲ့အချိန်ကစပြီးတော့အကောင်ဆုံးကုသပင်နိုင်မှုကျန်းမာရေးပိုင်းနဲ့ပြည်နယ်တာဝန်ရှိသူတွေအခြေအနေလောက်ကဲနေကြရတာဖြစ်ပါရယ်။Omicron ပိုကူးဆက်မှုကြောင့်အဲ့ဒီအခြေအနေတွေပိုဆိုးလာပြီးတော့ဆေးရုံဆေးခန်းတွေမှာလည်းလူနာတွေနဲ့ပြည့်ကျက်နေပါတယ်။2030ခုနှစ်ရောက်မှာကမ္ဘာပေါ်ကကလင်ငယ်အားလုံးပညာရေးနဲ့ပေါ်ပေါ်သက်သက်သာတည်ယူမှုအခွင့်အလမ်းတွေကိုတန်းတူရရှိဖို့အမခန့်လို့မရနိုင်သေးဘူးလို့တင်းလာနေကထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရကအစမှဖော်ပြပါရယ်စစ်တမ်းအတွက်ညွှန်ငန်းတွေမှာမူကြိုအရွယ်ပညာသင်ကြားမှုနှုန်းကျောင်းထွက်မှုနှုန်းကျောင်းပြောင်းတက်သူအရေအတွက်ကျောင်းပြီးတဲ့အထက်ကကြားမှကွာဟမှုစဖတ်ချင်းနဲ့သင်ချပါမနေဆုံးကျွမ်းကျင်မှုနှုန်းလက်ကျင့်သင်ကြားပေးတဲ့ဆရာဆရာမဦးရေပညာရေးအသုံးစိတ်ဒါတွေကိုလေ့လာဆန်းစစ်ထားတာပါပညာရေးနဲ့ပတ်သက်လို့ COVID-19 အကျိုးဆက်တွေကိုထက်မစင်စားခင်ကတည်းကနိုင်ငံတွေမှာကလေးတွေတန်းတူပညာသင်ယူခွင့်ကြားဆင်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောပါတယ်
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တော့ကတင်ပြပေးကြတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပိတ်ပွက်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စစ်တပ်ပိုင်းကုမ္ပဏီတွေကထုတ်တဲ့ VR တွေမရောမှု KNU ကတားမြစ်ထားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်တဲ့ VR အမှတ်တံဆစ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက်ကချင်လက်နက်ကိုင် KNU အဖွဲ့ကတားမြစ်တဲ့နောက်နေရာအတော်များများမှာရောင်းချတာတွေမတွေ့ရတော့တဲ့အကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့ဒေသခံကာကွယ်ရေးတပ် PDF ကဖမ်းဆီးဖျက်ဆီးမှုတွေရှိတယ်လို့သိရပါတယ်။ရန်ကုန်ကရေးသားပေးပို့တဲ့ဒီသတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ခင်ဗျာ
။မြန်မာစစ်ကောင်စီတပ်ရဲ့ကြောထောင်တော်ကန်ဂျိုးတူလုပ်ငန်းတွေလုပ်ကိုင်နေတဲ့မြမဘီယာ dragon beer abc beer တွေကိုရောင်းဝယ်ဖောက်ကားတာတည်ယူပို့ဆောင်တာတွေမပြုတ်လို့ဖို့မြကျင်းနာ kin kin ကိုအချုပ်ရေးအဖွဲ့ကကြေညာထားတာပါကချင်လက်နက် kin kin ကိုအဖွဲ့ရဲ့ဓာတ်မြင့်ချက်ကိုဒီလ10နေ့နောက်ဆုံးထားပြီးလိုက်နာဖို့သတ်မှတ်ထားခဲ့တာဖြစ်ပြီးအခုနောက်ပိုင်းမြကျင်းနာမြို့မှာတောင်းပြိပင်ထားတဲ့ beer အမှတ်တံဆိပ်တွေရောင်းချတာမတွေ့ရတော့တဲ့အကြောင်းမြို့ကန်ဒူးက voa ကိုအခုလိုပြောပါတယ်
အခုအဆိုင်တော်ညညမှာလည်းပဲဒီမရောင်းဖြစ်တော့ဘူးပေါ့မြောင်းစတာကြည့်ရတယ်လို့ဆိုင်တိုင်းမှာပေါ့နော်။ဟိုတစ်ခါလည်းပဲဒီကရဏကအရင်တစ်ခုမှာပေါ့နော်။အဲဒီမျိုးလာတဲ့ပြေးတာမျိုးရှိရတယ်။ကျဲဟိုဘက်ကလို့ပြောတာပဲ။အဲခါကျတော့တို့လိုလားအခုမြောင်းတော့ဘူး။ဆိုင်ကြတာတော့မစာမီဘူး။စစ်ကြီးတိန်းတာလည်းပဲတော့အနေနဲ့မစာမီဘူ
း။ကချင်သတင်းမီဒီယာတွေမှာတော့ KNO ချိုရီဘွဲကလိုက်လံစစ်ဆေးတာတွေရှိနေပြီးဆက်လက်ရောင်းချနေတာတွေကိုထိထိရောက်ရောက်ရေးယူသွားမယ်လို့ပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်။တနိုင်းပဲသွားလာရှိတဲ့မြကျင်းနာဒေသခံတွေကလည်း KIO ပိတ်ပင်ထားတဲ့ဘီယာမတ်တစိတ်တွေကိုလမ်းခီးမှာ KIO တပ်ဖွဲ့ဝင်တွေကစစ်ဆေးတာတွေရှိနေတဲ့အကြောင်းအခုလိုပြောပါလေ
။ရောင်းပါရောင်းမယ်လို့ရှိတော့ဘူးလေ။အချို့လည်းကြောက်မှဒီကုန်ပြီပေါ့။ဒီတနိုင်းနံပါတ်ကတော့ဒီကာတန်ဒီရပ်မှာရှာတယ်ဘီယာပါလာတယ်ဘီယာပါလာပါကြတယ်ဒါပြကြတယ်။အဲ့ဒီလိုတွေတူလို့ရှိနေဖြစ်ဖြစ်တဲ့အချက်နဲ့ပဲဖြစ်တော့ပါ။အဲ့ဒီကိုအခုတချို့ကတော့အရင်ကဝေထားတဲ့အားတွေလည်းအထုတ်ရတယ်ဘူးဒီနေရာဘောအပြည့်ရှိတယ်
တနိုင်းလီဒိုလမ်းမဘော်ကရွာဒီမှာလဲရောင်းချတာမရှိတဲ့အကြောင်းပြောပါတယ် မွန်ကြီးမိုးကောင်ဟိုပင်စားတဲ့မြို့တွေဘက်မှာတော့အဲ့ဒီအမတ်တစိုက်ဘီယာတွေကိုပုံမှန်ရောင်းချတာတွေရှိနေကြဆဲဖြစ်ပါတယ်။ဒါပေမဲ့မန္တလေးမြကြီးနာကားလမ်းပေါ်မှာတော့စကိုင်းဘက်က PDF တွေကဖမ်းဆီးဖြက်ဆီးတာတွေရှိတယ်လို့ပြောပါတယ်
။ပုံမှန်ကောင်းဝင်နေတဲ့ပြည်ကိုဖြစ်ရအောင်။ဒီလိုအလဲလောက်တာကတော့စကိုင်းတိုင်းထဲမှာလည်းဒီလိုမျိုးမလုပ်လို့ပါနဲ့။စကိုင်းတိုင်းထဲမှာလည်းဒီလိုဒီကဒီမြန်မာဘီယာတွေကလည်းဒီအားမျိုးတွေကိုတောက်တမ်းတက်မှာတောက်တမ်းတက်မှာစီးမှာဖမ်းနိုင်တယ်။ဒါတော့ဒီချက်တွေမှာတော့ပြည်လို့တော့မကြည့်ရအောင်ပါ။
စကိုင်းတိုင်းကအင်းတော်ကောလင်းတစဲရေဦးစားတဲ့မျိုးတွေပဲမှာလဲအလားတူဖြစ်စည်းတာတွေရှိနေပါတယ်။ဒီလိုမြန်မာပြည်အပါအဝင်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေကထုတ်လုပ်တဲ့ပစ္စည်းတွေအပေါ် KIO နဲ့ PDF အဖွဲ့တွေကပိတ်ပင်ဓာတ်ပြတာစစ်ကောင်စီရဲ့စီးပွားရေးကိုဖျက်တော့ဖို့ရည်ရွယ်တာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းယူပြီးနောက်မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းနဲ့ထုတ်ကုန်ပစ္စည်းတော်များများကိုပြည်သူတွေကတပိတ်မောက်ခဲ့ကြပါတယ်ခင်ဗျာ။
ကိုတင်ထိုင်ဦးတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာမြန်မာပြည်ဘက်ကနေအိန္ဒိယဘက်ခြမ်းကိုထွက်ပြေးတင်းချုံကြသူတွေရဲ့အခြေအနေကိုတင်ပြပေးတော့ပါမယ်အခုတော့ချင်းပြည်နယ်အတွင်းကစစ်ဘေးရှောင်တွေကြုံတွေ့နေရတဲ့အခက်အခဲအကြောင်းကိုပြောပြပါအောင်မယ်ချင်းပြည်နယ်မတူပီမင်းတပ်ပြည်ထောင်စုလမ်းမကြီးတစ်လျှောက်စစ်ကောင်စီတပ်တွေအင်အားတိုးမြင့်လှုပ်ရှားနေတာကြောင့်လမ်းတစ်လျှောက်ကျေးရွာ၁၀ရွာလောက်ကဒေသခံတွေအိုးအိမ်ပြစ်ဘေးလွတ်ရာထွက်ပြေးနေကြပါတယ်တောတောင်ထဲမှာခိုးလုံနေကြသူတွေအနေနဲ့မီးခိုးထွက်မှာဆိုလို့ထမင်းဟင်းချက်ပြုတ်စားဖို့တောင်အခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ်ဒီစစ်ရှောင်းနေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်တွေကမင်းတပ်မတူပြီးစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်အဲ့ဒါကြောင့်အဲ့ဒီဒေသဘက်မှာစစ်တပ်ရဲ့စီးရေးလှုပ်ရှားမှုကပိုတိုးလာနေတာကြောင့်မတူပီမင်းတပ်ပြည်ထောင်စုကားလမ်းမကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတွေဒုက္ခရောက်နေကြရပါတယ်။ကျေးရွာ၁၀ရွာလောက်ကဒေသခံပြည်သူတွေဟာဘေးလွတ်နိုင်မဲ့နေရာတွေမှာပုန်းခိုနေကြရပါတယ်။သူတို့အနေနဲ့မီးခိုးငွေတွေထွက်မှာဆိုလို့ထမင်းဟင်းအောင်ချက်ပြုတ်စားတော့ဖို့အခက်အခဲကြုံနေရပါတယ်လို့ဒုက္ခရောက်နေသူတူဦးက VOA ကိုပြောပြပါတယ်။
ဒီကောင်ဆိုလမ်းမပေါ်မှာသူတို့ရောက်နေတဲ့ကျွန်တော်ဆောင်ဖို့ကိုဆောင်ရမယ်တော့ဖြစ်တယ်ဒီလမ်းမပေါ်မှာစဉ်းစားကြည့်နေလဲတောက်လျှောက်ဖြစ်နေတာဟုတ်စဉ်းစားကြည့်နေလဲတောက်လျှောက်ဟုတ်ကဲ့ကိုလမ်းရှင်းတဲ့ဘောနဲ့အများအားဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကဒီထွေဝင်းရဲ့နေရာဖြစ်ကိုပြန်ခဲ့တယ်ကျွန်တော်တို့ရွာနေတဲ့ချင်းတွေမှာဥပမာအမီခိုးတွေခတ်တဲ့နေရာတွေအဲကျွန်တော်တို့ရှစ်ပြေးဆောင်တဲ့နေရာမှာပေါ့နော်အဓိကကျတော့ရှစ်ပြေးကခင်းချက်တာပြုတ်သွားရှိတယ်အဲ့လိုချင်မှာကျွန်တော်မီခိုးထွက်တယ်သူတို့အသေးဆုံးချင်းအဲ့နေရာကိုလည်းဒီသူမှမသိတာမှမသိဘူးပေါ့နော်သူတို့ခက်တယ်အာလက်ညှိုးနေတယ်အဲ့ဒါရှိအဲ့ဒါကျွန်တော်တို့ကကြောက်တာပေါ့နော်စိုးရိမ်နေရတာပေါ့နော
်မတူပီမျိုးနဲ့မင်းတပ်မျိုးကြပြည်တော်စုကားလမ်းမကြီးတစ်ဖက်တစ်ချက်ကဘေးလွတ်တဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရတဲ့ခြေရွာတွေမှာတရွာကိုအိမ်တော်စုက400 500လောက်ရှိတာမို့လို့ဒုက္ခရောက်နေကြရသူပေါင်းကထောင်နဲ့ချီပြီးဖြစ်နေပါပြီတောတောင်တွေထဲမှာပုန်းခိုနေကြရပေမဲ့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့မကြမကြလှမ်းပြီးတော့ပြစ်ခတ်နေတာမို့လဲဒုက္ခသည်တွေဟာတနေရာကနေတနေရာကိုဘေးလွတ်အောင်မကြခဏထွက်ပြေးတင်းရှောင်နေကြရပါတယ်
သူကရမ်းတမ်းပြီးတော့ပြစ်တာပေါ့ဘယ်လိုမျိုးလဲရှိတယ်ဆိုတော့မသိအောင်တော့ကျွန်တော်တို့ကနေတာပေါ့ဗျာနေတာအမေအလုံးမတော်တောင်တွေထဲကိုပြစ်ထားတော့ခါကျွန်တော်တို့နေရာကြီးလဲလက်နက်ကြီးဆိုတော့ရောက်လာနိုင်တယ်ပေါ့နော်တစ်ခါမှလဲလက်နက်ကြီးတိုင်းလည်းမချဘူးဆိုတော့လေကြောက်တာပေါ့ဗျာကလေးတွေကကြောက်ပြီးဖိုးဖွားတွေကကြောက်ကြတယ်ပေါ့နော်ဗျာအဲလက်နက်ကြီးတွေပြစ်ထားကြောင်းစခန်းနေရှေ့ဆောင်စခန်းနေရွှေ့ရတယ်ပေါ့နော်ဒီလိုဖြစ်နေတယ
်အစီး80ကျော်လောက်ပါတဲ့စစ်ရင်တန်းအင်အားနဲ့စစ်တပ်ကမတူပီမြို့ကိုဇန်နဝါရီလပထမသတင်းပတ်လောက်ခရဲကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှတော့ပြန်ထွက်ခွာသွားပြီလို့ဒေသခံတွေကပြောပါတယ်စစ်တပ်တွေရောက်လာတယ်ဆိုရင်သူတို့ဝင်လာတဲ့ကြေးရွာတွေထဲမှာရှာဖွေပြီးတော့ယူခြင်းနဲ့ပစ္စည်းတွေယူဆောင်သွားကြတယ်လို့လက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပြစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရတာလို့လည်းထွက်ပြေးတိမ်းရှောင်နေသူတွေကပြောပြပါရတယ်။အဲ့လိုထွက်ပြေးနေရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေဟာအလွန်အမင်းကိုလိုအပ်နေပါတယ်။
လုံးချုံမှုတော့ရှိတော့ဘောတောက်တောင်နေထဲပြီးဟောလက်မကြီးတွေနဲ့ဟန်ပြစ်နေတော့ခါလေခက်ခဲတွေဖြစ်နေတယ်ပေါ့နော်။စားကြရဆံနေလဲမတူပီမျိုးဘုံလဲတော့ဝယ်လို့မရမတူပီမျိုးဘုံတော့ပြန်လဲဖမ်းတယ်လေ။ကျောက်ကြီးကတော့ခုလိုပြောတော့ကျွန်တော်ပြောသလိုပေါ့အစာရေးစားရေးတောင်းရေးပါပဲဒီကစားရေးတောင်းရေးနေကြီးထိုင်ကြီးတိုင်းဒီစစ်ပြီးဆောင်နေရပြီပေါ့နော်လုံချုံမှုတော့တာနေဆုံးကူညီနိုင်တဲ့အနေထားရှိနေကူညီကြည့်ချင်တယ်ပေါ့နော်ဆက်တွေ့မှုတွေပြတ်တောက်နေတဲ့နေရာတွေဖြစ်နေတာပေါ့နော
်ချင်းပြည်နယ်တွေကတိုက်ပွဲတွေဘရော့အဆုံးသတ်မယ်မှမသိချတဲ့အတွက်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုဘရော့လုံလုံချုံချုံပြန်နေနိုင်မယ်ဆိုတာကိုလည်းမသိနိုင်ကြသေးပါဘူးကယားပြည်နယ်ထဲမှာဆိုလဲဒီမော့ဆိုနဲ့ဖရူဇိုမြို့နယ်တွေကစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေပေါ်ကိုဇန်နဝါရီလ16နဲ့18ရက်နေ့တွေကစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒုက္ခသည်တချို့အသက်ဆုံးခဲ့ရပါတယ်ရှင်
မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့အိန္ဒိယဘက်အချမ်းရောက်နေတဲ့စစ်ဘေးရှောင်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေအတွက်နေထိုင်ရေးလုံခြုံမှုမီဇိုရမ်ပြည်နယ်အစိုးရက Refugee ID card တွေထုတ်ပေးတော့ဖို့အစီအစဉ်ရှိတယ်လို့မီဇိုရမ်ပြည်နယ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်လက်ရှိချင်းပြည်နယ်ထဲမှာတိုက်ပွဲတွေမကြမကြာဖြစ်နေပြီးစစ်ရေးတင်းမာနေတာကြောင့်မီဇိုရမ်ပြည်နယ်ဘက်ကိုတောင်းနဲ့ချီတဲ့ချင်းဒေသကနေထွက်ပြေးတိမ်းရှောင်ရောက်ရှိနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဆက်အနာသိမ်းပြီးနောက်ပိုင်းထွက်ပြေးခိုလုံလာကြသူတွေကိုမီဇိုရမ်ပြည်နယ်အစိုးရကဒုက္ခသည်များမှတ်ပုံတင် Refugee ID ကတ်တွေထုတ်ပေးဖို့စီစဉ်နေပါတယ်။မီဇိုရမ်ပြည်နယ်တဲကိုရောက်နေကြတဲ့မြန်မာနိုင်ငံဘက်က CDM ဝန်ထမ်းတွေဆန္ဒပြသူတွေနဲ့အခုနောက်ဆုံးချင်းပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအားလုံးအတွက်ဒုက္ခသည်အသိမပြုကတ်တွေထုတ်ပေးသွားမှာဖြစ်တယ်လို့ဒေသတွင်ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့NGO United for Democratic Myanmar အတွက်ပဲတွင်မူကိုရစ်ချက်ကပြောပါတယ
် ID card ဆိုတာကဟိုရစ်ဒီကတ်ပေါ့နော်ဒီလိုမျိုးရကနေဒီလိုမျိုးပြင်ထားတာရှိတယ်သူတို့ကပြင်တဲ့ပုံစံကတော့ဒီမီဇိုရမ်ပြည်နယ်မှာရှိနေတဲ့ဒါ refugee အားလုံးကိုခြုံပြီးတော့မှသူတို့လုပ်ပေးဖို့အစီအစဉ်လုပ်ရှိတယ်မီဇိုရမ်အစိုးရကနေပြီးတော့မှဒီ refugee card ကိုလုပ်ပေးမှမီဇိုရမ်မှာရှိတဲ့ဒီ service ရှောင်ဘူးပေါ့နော်ဒီ DC တို့ဒီ home department တို့ဆိုတာကဒီစစ်ဒီရှောင်းဒီကူမီစောင့်ရှောက်ဖို့ရှာတဲ့အစိုးရကနေဖွဲ့စည်းလိုက်တဲ့ဟာပဲအဲ့ဒါတော့
မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရမ်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထရေးဌာနကတာဝန်ရှိသူတွေတဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးနဲ့ပြည်နယ်ထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇောမြို့မှာမြန်မာနိုင်ငံကဒုက္ခသည်တွေခိုးလုံနေတဲ့နေရာတွေကိုဇန်နဝါရီလ19ရက်နေ့ကတွားအောင်ကြည့်ရှုခဲ့ပြီးတော့ဒုက္ခသည်မှတ်ပုံတင်ကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါတာဝန်ရှိသူတွေက CPR ရပ်ကွက်မှာရှိတဲ့ CDM ဒုက္ခသည်စခန်းရှမ်းဝိုင်းနဲ့ဆယ်ရန်ရပ်ကွက်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့လိုအပ်တဲ့အကူအညီတွေကိုအတက်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမယ်လို့လည်းပြောသွားပါတယ်။မီဇိုရမ်ပြည်နယ်အစိုးရထုတ်ပေးမဲ့ဒုက္ခသည်အသီးမဲ့ပြူ Refugee ကတ်ရမဲ့သူတွေအနေနဲ့မီဇိုရမ်ပြည်နယ်ထဲမှာလွတ်လွတ်လပ်လပ်သွားနိုင်မှာဖြစ်တယ်လို့ကိုရစ်ချက်ကဆက်ပြောပါတယ်။
ဒီကတော့ဒီလိုပြအုံမာနေတဲ့ဒီလွှတ်တော်အမတ်တွေဆိုရင်ဒီနေဆက်ဒေတာတွေကိုသူတို့ကတွားပြီးတော့မှသူတို့ရဲ့မဲဆန္ဒရှင်တွေကိုထပ်ပြီးလည်းစတိရှောင်းတွေကိုတွားချင်တာဆိုတော့အဒီကရှိချင်းအဖြစ်သူတို့နေဆက်ဒေတာတွေမှာသူတို့အဒီစတိရှောင်းပြီးသူတို့လည်းတွားပြီးတော့မှလွတ်လွတ်လပ်ပေါ့နော်တွားပြီးတော့မှဟိုကိုယ်ပြေးလို့ရမယ်ဒီနေမှာလုံခြုံစွာနဲ့နေထိုင်နိုင်ဖို့အတွက်ဆိုမရှိတာထက်စားတော့အဲ့လုံခြုံပါလိမ့်မယ်
လက်ရှိမီဇိုရမ်ပြည်နယ်မှာမြန်မာနိုင်ငံဘက်ကထွက်ပြေးခိုလုံလာကြသူတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ်
။ခမန်းချင်းအနေနဲ့တော့မီဇိုရမ်ပြည်နယ်လုံးမှာတော့စစ်ပြောင်းပုံပုံဝင်းကျင်လောက်တော့ရှိပြီးရက်ကွက်ဒီကြီးရွာတွေအဲ့လိုမျိုးအဖွဲ့အစည်းတွေရှိတယ်။အဲ့ဒါတွေဒီနဲ့ပူးပေါင်းပြီးတော့မှသူတို့ရွာတွေမှာဝင်လာတဲ့စစ်ပြောင်းတွေဆိုရင်သူနေရာထိုင်ခင်းတွေချပေးတယ်။စံနေစီရီပဲရီစသဖြင့်ပေါ့နော်။အဲ့ဒါလိုမျိုးတွေသူတို့လှူတာလေးတွေရှိတယ်။လက်ရှိမတော်အဲ့ဒါနဲ့ပဲဆက်သွားနေပြီ
ပဲမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်စစ်ရေးတင်းမာမှုဖြစ်စဉ်တွေအတွင်းမှာဒေသခံတွေကမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံတွေကိုထွက်ပြေးနေကြတာပါ
မီဇိုရမ်ပြည်နယ်ဘက်ကဒါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံသားတွေများစုဒါခပီးတင်းဆောင်ကြတာပေါ့နော်ဒီ CDM ဝန်ထမ်းတွေရောဖြစ်ဖြစ်သူတို့ခပီးတင်းဆောင်ကြတယ်အခုနောက်ပိုင်းမှာချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာတဲ့နောက်ပိုင်းမှာအမတူပြည်မြို့နယ်ကျောလုံးအချံကြမ်းမြို့နယ်တကျောလုံးပြီးတော့ဒီသခိုင်းတိုင်းကလေးမြို့နယ်အဲမှာရှိတဲ့ဒါချင်းလူမျိုးတွေပေါ့နော်ဖလန်းဟာဟာဒီနောက်ပိုင်းဒေသတို့များတော့စစ်ပီးရှောင်တွေကမြေစုံဘက်ကိုထွက်ပြေးတင်းရှောင်လာတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကနေအဲ့ဒီဘက်မှာအင်အားလုံးရင်းနဲ့ထူးဆစ်စင်တိုက်ခိုက်မှုတွေလုပ်လာတယ်။အဲ့ဒါပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေလုပ်လာတယ်။အဲ့ဒါကြောင့်မြေစုံပြည်နယ်ဘက်ကိုသူတို့ထွက်ပြေးတင်းရှောင်နေတာဖြစ်တယ်ပေါ့နော်။
ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကအိန္ဒိယနိုင်ငံဘက်ထွက်ပြေးလာကြသူတွေကိုအိန္ဒိယပြည်မအစိုးရကြီးကလက်မခံပေမဲ့လည်းပြည်내အစိုးရကတော့တနင်္သာရီအကူအညီပေးနေပါတယ်။မီဇိုရမ်ပြည်နယ်မှာအခုဆိုရင်မြန်မာဘက်ကရောက်နေတဲ့ဒုက္ခသည်3000လောက်ရှိနေကြပါတယ်။မီဇိုရမ်ပြည်နယ်အစိုးရအနေနဲ့ရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုအတက်နိုင်ဆုံးအကူအညီဆောင်ရွက်ပေးနေတယ်လို့ဒေသတွင်းလူမှုရေးအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုအောင်မြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။တရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်မှာမြန်မာနိုင်ငံအတွင်း73ဒီရှားပါးနေတဲ့အခြေအနေကိုလည်းတင်ပြပေးတော့ပါမယ်ခင်ဗျာ။
virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမှုတ်တခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပျော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာတံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ် COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
ထရာဂျီနိုခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာ73စီတွေရှားပါနေတဲ့အခြေအနေကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာအခုရက်ပိုင်း73စီကိုကုမ္ပဏီကြီးတွေစီကနေလိုသလောက်ဝယ်လို့မရတော့တဲ့အတွက်မန္တလေးတိုင်းအပါအဝင်မြို့နယ်အများစုမှာလောင်စာဆီဈေးတွေတက်နေပြီးတချို့ဆိုင်တွေမှာလက်ကျန်စီပြတ်မတော့အောင်ထိမ့်ပြီးရောင်းချနေရတယ်လို့73စီရောင်းချတဲ့လုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်စုံကိုတော့ကိုသားညုံဦးကတင်ပြပေးပါပါခင်ဗျာ
။ဒီဇယ်ဓာတ်ဆီတက်ပြီးပါကိုတစ်လအတွင်းကျပ်သသိန်းလောက်ဈေးတက်သွားတယ်လို့ပဲစီတင်သွင်းတဲ့ပြည်တွင်းကကုမ္ပဏီကြီးတွေစီကနေပြီးတော့လူတလောက်ဝယ်လို့မရတဲ့အခြေအနေတွေကြောင့်နေမျိုးတချို့ကလက်လီဆိုင်တွေမှာ73စီပြက်လက်မှုတွေဖြစ်နေပါတယ်။ဓာတ်ဆီဒီဇယ်စီဆိုင်မှာအယောင်မပြက်လက်အောင်လို့နေရာစုံကနေပြီးတော့ရရနီးနဲ့ဝေယူရောင်းချနေရတယ်လို့ကောလင်းမျိုးက73စီဆိုင်ပိုင်ရှင်တူကဗီဒီယိုကိုပြောပါတယ်။အဲ
ညီမတို့ကနေရာစုံကနေပြီးတော့ဘာမှတနေရာနဲ့ဆိုင်မရအောင်ဟုတ်တယ်ပြက်တယ်။မဟုတ်လို့တော့မရအောင်ညီမတို့ခက်တော့ခက်ခဲရပေါ့အဲ့လိုမျိုးညောင်းတော့ဟာတော့နိုင်တူပရီမီယံကြလဲလို့တော့ထုတ်မရအောင်နည်းနည်းပါပါပဲဝယ်လို့ရတယ်။ဒါကအတက်ဖက်ပဲရအောင်ပေါ့နော်ဒီစတော့ပိုမတက်သေးဘူး။ဒီရတလာသဆိုင်တော့ဈေးရတက်တာပေါ့တော့တော့ကြောက်ပါတယ်။အဲ့တော့နှစ်သိန်းပေါ်ပဲရှိရအောင်။
ပြည်ပကနေပြီးတော့73စီတင်သွင်းတဲ့ကုမ္ပဏီကြီးတွေကလည်းသူတို့လက်ထက်မှာစီလက်ကြံညော်နေနေတဲ့အတွက်တဆင့်ဝယ်ယူတဲ့လက်ကားစီစံတွေကိုလူတလောက်မပေးနိုင်တာလို့လုပ်ငန်းရှင်တို့ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးမြန်းဖို့အတွက်မြန်မာနိုင်ငံ73စီတင်သွင်းရောင်းချရေးအသင်းကတောင်းရှိသူကို VOE ကဆက်သွယ်ခဲ့ပေမဲ့မေးမြန်းခွင့်မရခဲ့ပါဘူး။မန်လေးက73စီလက်ကားဆိုင်ရှင်တူကတော့ဒီရပိုင်းအတွင်းစီပြက်လက်သွားတဲ့လက်လီလက်ကားဆိုင်တချို့ရှိတယ်လို့ VOE ကိုပြောပါတယ်။
ဒီကားလေးပြတ်သွားတဲ့အချိန်ကြီးကိုပို့ပြီးလေးရပြတ်သွားတာအဲကိုယ့်လက်ထဲမှာရှိတဲ့သူကသူ့လောက်ပဲလေဟောဖြစ်နေတာလို့လက်ကားရည်တော့မပေးနိုင်တော့အဲ့လိုချင်းချင်းပြီးထွက်သွားတယ်ပေါ့နော
်ရခိုင်ပြည်နယ်စစ်တွေမျိုးက73စီရောင်းဆိုင်တွေမှာတော့ဒီဇယ်စီတွေအယောင်ရက်ထားတယ်လို့မြို့ကနေကပြောပါတယ်73စီကလူတလောက်ဝယ်လို့မရတယ်လို့ဈေးကလည်းတပိပါကိုကျပ်တသိန်းလောက်တက်သွားတဲ့အတွက်လုပ်ငန်းရှင်တွေအတွက်ဈေးတွေပိုလာပါတယ်ငါးဖန်းစစ်လီတစ်စင်းဟာတလောက်ကိုဒီဇယ်ပီပါအလုံးကြီး100လောက်သုံးရတဲ့အတွက်အထွေထွေကုန်ကျစရိတ်နဲ့ဆိုလို့ရှိရင်တိန့်ရာနဲ့ချီပြီးတော့ဈေးတွေပိုလာတယ်လို့ပင်လယ်ငါးဖမ်းလုံငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမောင်မောင်စုကပြောပါတယ်။သက်ဆိုင်ဝန်ကြီးဌာနကနေပြီးတော့ short ဈေးနဲ့ရောင်းချပြီးတဲ့73စီနဲ့မလောက်ငါတဲ့အခြေအနေမျိုးမှာပြင်ပကနေပြီးတော့ဈေးကြီးပြီးတော့ဝယ်သုံးနေရတယ်လို့လည်းသူက view ကိုပြောပြပါတယ်။ဝန
်ကြီးဌာနနေပြီးတော့သူတို့ဈေးတွေပြည့်ရလားလောက်တော့တခုလေတော့ပြည့်ရအခုတခါပြန်ပြီးတော့သုံးသိန်းလေးသာတော့ပြန်ဖြစ်လာတယ်ပြည်ပါဘူး။ကျွန်တော်တို့ကတော့ဒါခဏလေးပဲဈေးတွေကျင်းနေကျင်းနေရတော့ဘူး။ကျွန်တော်တို့ကိုယ့်ကိုယ်ပဲပေါ့ဗျာ။ဘောကုန်ဒီကြွက်လည်းဟာဒီဝယ်နေတာပေါ့။ပေါ့ပြီပေါ့။ကိုစားမယ်ဘိုက်ကြက်ကဒီစက်ကြီးရဲ့ရောက်တော့ဘူးဗျာ
။ဒီဇင်ဘာလ24ရက်နေ့ကတပိပါကူ2,905,000ရှိတဲ့ premium diesel ကအခု January 24ရက်မှာတော့တပိပါကို3,608,000ပေါင်စည်းရှိပါတယ်။ Octane 92တပိပါကို3,300,000ဝန်းကျင်ရှိပြီးတော့ Octane 95ကတော့တပိပါကို3,400,000ကျပ်ဝန်းကျင်ရှိပါတယ်။စီပွားကူးစမ်းဌာနနဲ့73စီတင်တွင်းရောင်းချတဲ့တင်တို့ပူးပေါင်းပြီးတော့ဒီဇယ်ကိုပေါက်စီးတဲ့300ကျပ်လျှော့ပြီးတော့အထူးလျှော့စီးနဲ့ရောင်းချပေးနေတယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံအနှံ့ဆိုင်ပေါင်း200နီးပါးမှာရောင်းချပေးနေတယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ဆိုင်တွေမှာသွားဝယ်လို့ရှိရင်လက်တွေ့ဝယ်လို့မရတဲ့ခက်ခဲတွေရှိတယ်လို့ရန်ကုန်ရင်မောင်းတချို့ကပြောပါတယ်။ဒီဇယ်စီဈေးနှုန်းတွေမတက်အောင်လို့တော့စစ်ကောင်စီဘက်ကကြိုးစားဆောင်ရွက်နေပါတယ်လို့တော့ပြောကြားထားပါတယ်ခင်ဗျာ
။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။ဗီယိုအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။မကြခင်မှာအပတ်စဉ်ခဏတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းတော်မှဆုစီပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်အခုပထမဆုံးတော့သတင်းတော်မှဆုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲပြည်တွင်းကူးစက်ခံရသူတွေရှိနေပြီးရောဂါကူးစက်ခံရမှုကိုထိန်းချုပ်ကာကွယ်နိုင်မှုအတွက်ကျန်းမာရေးသတိရှိဖို့ကိုတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဒါအပြင်နိုင်ငံရေးပဋိပက္ခတွေကြောင့်စစ်ဘေးရှောင်နေစုပြုံနေထိုင်နေရတဲ့ယာယီစစ်ဆောင်စခန်းတွေမှာလည်းကပ်ရောဂါကူးစက်ဖြစ်ပွားမှုဖြစ်မလာဖို့ကိုအတတ်နိုင်ဆုံးကြိုးပမ်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှဆုအစီအစဉ်ကနေမခင်ဖြူထွေးကတင်ပြပေးထားပါရခင်ဗျာ။
ရောဂါကူးစက်ခံရမှုကိုထိန်းချုပ်ကာကွယ်နိုင်မှုအတွက်ကျန်းမာရေးသတိရှိကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဒါပြင်နိုင်ငံရေးပြည်ပခါတွေကြောင့်စစ်ဘေးရှောင်တွေစုပြုံနေထိုင်နေရတဲ့ယာယီစစ်ဆောင်စခန်းတွေမှာလည်းကပ်ရောဂါကူးစက်ဖြစ်ပွားမှုဖြစ်မလာဖို့ကိုအတက်နိုင်ဆုံးကြိုးပမ်းနေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြပေးပါမယ်။ရန်ကုန်သတင်းတောက်ပေးပို့တာကိုကျွန်မခင်ပြထွေးကပြောပြပေးမှာပါ။မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲကူးစက်သူအတူပြုလူနာနှစ်ဦးပြည်တွင်းမှာပထမဆုံးကူးစက်ခဲ့တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံခြားကပြန်လာတဲ့သူတွေထဲကအိုမီကရွန်ပိုးကူးနေတဲ့ကိုဗစ်အတူပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်ပါတယ်။အဲ့ဒီပထမဆုံးပြည်တွင်းကူးစက်သူနှစ်ဦးဟာရန်ကုန်မြို့ကစီဘကကိုဗစ်ကုသရေးစင်တာမှာကုသမှုခံယူနေပါတယ်။အဲ့ဒီမတိုင်ခင်တုန်းကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့လဲဆိုတာသိဖို့မလွယ်ဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်
။အများအားလုံးနေကောင်းစမ်းပါပါတယ်ခင်ဗျာ။ဟုတ်ကဲ့။အများအားလုံးကာဝေးလေးထိုးပြီးသားပါဗျာ။အဲဒါကြောင့်နည်းနည်းဟိုအရှင်းလေးကောင်းပါတယ်။ဘိုက်ဖို့လို့လည်းနည်းနည်းတော့ဖြတ်တာပေါ့။ဘာလို့လဲဆိုတော့ဟိုသူတို့ကသူတို့ဟို public area ကိုသွားရတာတွေလည်းရှိတယ်။နောက် secondary contact ခေါ်မှာပေါ့နော်။အဲလိုနည်းနည်းဆုံဆုံးလို့နည်းနည်းတော့စက်ကနာရှိလောက်မယ်ရှင်လည်းက
ယောဂဘိုးရှိသူတွေကိုကိုဗစ်ကူးသရေးစင်တာမှာတိကျခွဲကူးသပေးနေပေမဲ့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စည်းမျဉ်းတွေကိုတော့လမ်းထဲမှာအထူးတလဲချမှတ်ထားတာမျိုးမရှိဘူးလို့ရက်ကွက်နေပြည်သူတွေကပြောပါရယ်ကိုဗစ်တတိယလိုင်းပြင်းထန်ခဲ့ချိန်တုန်းကကူးစက်သေဆုံးမှုများခဲ့တဲ့မြန်မာနိုင်ငံမှာအခုအိုမီကရွန်အန်ရဲ့သတိရှိဖို့ကိုလည်းစစ်မှားရေးတာဝန်ရှိသူတွေနဲ့ကျွမ်းကျင်သူတွေကသတိပေးနေကြပါရယ်ပြည်တွင်းမှာကာယောဂတတိယလိုင်းဖြစ်တုန်းခက်ခက်ခဲခဲရင်ဆိုင်ခဲ့ကြရတာမို့လို့နိုင်ငံကြီးနဲ့စီးပရိပတ်ခါတွေကြားပြေးလွှားနေကြတဲ့ဒုက္ခသည်တွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကလည်းသတိထားနေရပါတယ်။ကယားပြည်နယ်လွိုက်ကော်မြို့နယ်အနီးတစ်ဝိုက်ကဒေသတွေဟာတိုက်ပွဲကြောင့်နေအိမ်ကိုစွန့်ခွာပြီးဘေးလွယာထွက်ပြေးနေကြရတာပါ။အများစုကရှမ်းပြည်ဘက်ကိုထွက်ပြေးခိုလုံနေကြပြီးဒေသခံတွေစီစဉ်ပေးထားတဲ့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြပါတယ်။ရောက်လာသူအများစုကအမျိုးသမီးတွေဖြစ်ပြီးတော့ဒီထဲမှာတက်ကြီးရွယ်အိုတွေနာမကျန်းသူနဲ့ကလေးငယ်တွေနဲ့မွေးဖွားကန်ဒီကိုဝင်ဆောင်တွေလည်းပါဝင်ပါတယ်။သူတို့တွေလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုကိုပို့ကျန်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ကကူညီပေးနေပါတယ်။လူကြီးအများပြားရှိနေတဲ့ယာယီစခန်းတွေမှာကယောဂကူးစက်မှုမရှိစေဖို့အတွက်ဒေသခံတွေဝိုင်းဝန်းကြိုးစားနေကြပြီးနိုင်ငံတကာဖွဲ့စည်းတွေကလည်းလူသားချင်းစာနာမှုအကူအညီတွေပေးဖို့လိုတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခွန်စီသူကပြောပါရယ
်လို့ဆိုရကျွန်တော်တို့ဒီ COVID နဲ့ပတ်သက်ပြီးတော့ management လုပ်နိုင်တာတော့မရှိသေးဘူးကျွန်တော်တို့ဒီမှာဒီ COVID test တွေတော့ရှိတယ်ဒါပေမဲ့ဟိုအမှကျွန်တော်လူတိုင်းကိုကျွန်တော် mask တွေမဝေနိုင်ဘူးပေါ့နော်ပြီးတော့တပေးရှောင်းနေတိုင်းနေရာတွေကလည်း COVID စီမီစီကန်နဲ့မညီဘူးပေါ့နော်အဓိကတော့အကုန်လုံးကရသလိုဖြစ်သလိုပေါ့နော်စုပြီးတော့နေနေကြရတယ်ပေါ့စိုးရိမ်တာတော့စိုးရိမ်မှုတော့ရှိသေးပေါ့နော်အဲ့လိုဒီလောဆယ်ကန့်နေကပြီးတော့အဲ့လိုတယောက်ကနေစပြီးတော့ကိုဗစ်တွေထပ်များလာအောင်လဲကျွန်တော်တို့ကစိုးရိမ်နေ
အသက်ပြေလို့အောင်ထွက်ပြေးခိုလုံနေကြသူတွေအနေနဲ့ကကိုဗစ်ကရောဂါပိတ်ထက်လုံခြုံရေးနေထိုင်ရေးနဲ့စားသောက်ရေးကသာအဓိကအာရုံစိုက်နေကြရတာပါဒုက္ခသည်စခန်းကနေကရောဂါကူးစက်ပြန့်နှံ့မှာဆိုရင်ကြပါမယ်ပရိုက်တာကူညီနေသူတွေအနေနဲ့ကယောဂကာကွယ်ရေးနည်းလမ်းတွေကိုလက်တွေ့ဆောင်ရွက်ဖို့ခက်ခဲနေပါတယ်ကရောဂါတတိယလိုင်းကာလတုန်းကတော့ထိမနိုင်သိမရအခြေအနေနဲ့တည်ဆုံးသူတွေကိုတချို့နိုင်ဖို့အလောင်းတွေစုပုံတဲ့အထိဖြစ်ခဲ့တာပါအဲ့ဒီကာလလူအတွာလာများတဲ့ဈေးနဲ့ကျောင်းတွေကနေအဆုလိုက်ကူးစက်မှုတွေတဲ့ပဲခူးတိုင်းလက်ပန်းမျိုးနယ်လဲပါဝင်ခဲ့ပါတယ်။အခုချိန်မှာတော့ယောဂဖြစ်ပွားသူမရှိသလောက်နေပါသွားပြီဆိုပေမဲ့ကိုဗစ်ယောဂပိုးရှိမရှိပုံမှန်စစ်ဆေးတာတွေလုပ်နေတယ်လို့လက်ပန်းမျိုးကျန်းမာရေးတာဝန်ရှိသူတူကပြောပါတယ်
။ဒီကံတကြလေးကိုဟိုမှာကလေးတက်ကျန်းမာအတက်နိုင်ပြီကိုကျန်းမာရေးတော့ကိုဗစ်ဆက်ပြီးတော့နေသွားရင်တော့အင်ပြေသွားမှာပါ။ဟိုဒီတိုင်းဒီအရင်လိုပဲလက်လို့ဆိုပေမဲ့ပြန်နေလိုက်မယ်ဆိုရင်တော့ပြောလို့မရဘူးကောနော်ပထမတစ်ခါတော့ကလည်းကျွန်တော်ခံပြီးသွားပြီလေ
ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးတပြေးညီရရှိဖို့ကိုလည်းကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ကရောဂါကာကွယ်ဆေးအချိန်ပြည့်ထိုးနှံပြီးသူတွေအဖြစ်ကိုဗစ်ကာကွယ်ဆေးထိုးချဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာကတော့ကိုဗစ်ကာကွယ်ဆေးအချိန်ပြည့်ထိုးနှံပြီးတဲ့သူက18တန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကယောဂါကြောင့်နှကောင်းစီမဖြစ်မနေတက်ဖို့နဲ့ယောဂါကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်ဖို့အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အန္တရာယ်အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကအခုလိုပြောပါတယ
် WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခတ်မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်ပြည်သူတွေနဲ့လုပ်တင်တဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်သမျှနည်းနည်းရှောင်သိမ့်နေပြီပေါ့နော်ခရီးသွားတာတွေဆိုတဲ့နေနေတတိထားတဲ့နယ်ပေါ့မလို့အရင်မသွားသေးကြဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတမ်းမှာပါပဲပေါ့နော်ပြီးတော့လက်ရှိတဲ့အနေထားကိုလည်းစက္ကန့်20လက်ရှိတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပါ
မြန်မာနိုင်ငံမှာ Omicron virus ပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ရောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကကာယရောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးပါတယ်ကြပြင်ပြပလေးကြောင့်ခီးစင်တွေကိုလည်းပြန်လဲခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ကိုဗစ်ရောဂါပိုးရှိမရှိတက်ခွဲစစ်ဆေးနေပြီးကွာရန်တင်းကန့်သတ်ချက်တွေကိုလည်းလိုအပ်တယ်လို့တွင်းပြဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်သူတွေအနေနဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုသတိထားလိုက်နာကြဖို့ကိုလည်းပရိုက်တာကူညီဆောင်ရွက်ပေးနေသူတွေနဲ့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောင်ပတ်စုစစ်ဆေးကနေတင်ဆက်လိုက်ပါရရှင်။
မကင်ဖြစ်ထွေးတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရာတည်ရောက်မှုရှိလာနိုင်ပါသလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြနီးမှာအခုလိုကြေညာတာဖြစ်ပါတယ်မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကယရနာကမ်းလွန်သဘာဝဓာတ်ငွေလုတ်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖိအားပေးခံရတာလည်းဖြစ်ပါတယ် MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြီးသတ်ဆောင်ရွက်ဖို့ခန့်မှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သတ်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရေးထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအနည်းငယ်သာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိကြောင်း2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105သန်းသာရှိကြောင်းဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တရားခိုင်နှုန်းပေမရှိကြောင်း Total Energies ရဲ့ပြောခွင့်ရာကို Copy Writers ကဖော်ပြပါတယ် Total Energies ရဲ့ဒီကာလအတွင်းရေနံတဲ့သဘာဝဓာတ်ငွေထုတ်လုပ်မှုစုစုပေါင်းရဲ့3.6ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထွက်လောက်ကသဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ 2021-2022 ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOG အနေနဲ့ဒေါ်လာတန်1500လောက်ရမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချင်းကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမလအတွင်း VOE နဲ့တီးထန်တွေ့ဆုံမေးမြန်းကမ်းမှလည်းစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါ
ဝင်ဝင်ရလဲအဓိကရတဲ့ဗန္ဒာကြီးအချင်းမြစ်လေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်ဝီရရနေတဲ့ဝင်ဝင်ကြီးရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစပွားရေးဖွဲ့စည်းရရရနေတဲ့ဝင်ဝင်ကြီးလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံသားရင်းနှီးမြှုပ်နှံမှုရနေပြီးတော့ရရှိနေတဲ့ကျွန်တော်တို့ဝင်ဝင်ကြီးလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်သမျှအမြန်ဆုံးပေါ့လေအခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးတော့ပိတ်ဆို့တော့မှာဖြစ်ပါတယ
်အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းဆီယနာသိမ်းပြီးနောက်တိတ်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအာဏာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
် I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တိုတယ်ရဲ့ချိန်ညာချက်ထွက်လာပြီးမကြခင်မှာပဲရှေဘရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းဖို့စီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့သဘာဝဓာတ်ငွေဝင်ငွေတွေကိုအနာရှင်နေထံမရောက်စေရဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Total's decision to leave will have some economic impact on the
Today ရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရည်အတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တူတဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကြီးမျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ် PTT ရှာဖွေရင်းနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတည်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီလန်းတွေကိုဆန့်စစ်သုံးသပ်နေတယ်လို့ပြောပါတယ်။ရတနာစီမံကိန်းမှာ Total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က 28 ရာခိုင်နှုန်းပါဝင်ပါတယ်။ထိုင်းမြူတာဆွိုင်းအင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင
်။မတ်တေဂီထိုင်းစီစီတင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်။5G ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုအမေရိကန်ပြည်ထောင်စုတစ်ခုလုံးအနက်ကွင်းရဲဖြန့်မဲ့အဓိကတယ်လီကွန်ဆက်သွယ်ရေးကုမ္ပဏီကြီးနှစ်ခုရဲ့အစီအစဉ်ကိုတတ်မှတ်ရမှာအပြည့်အဝအကောင့်ထဲမှာပေါ်နိုင်ခဲ့ကြပါဘူး။အမေရိကန်မှာ 5G ကွင်းရဲအတွက်သုံးမဲ့ frequency ချိန်နှုန်းတွေကလေကြောင်းပြန်တမ်းမှုကိုထိခိုက်စေနိုင်တယ်ဆိုတဲ့သတိပေးမှုတွေကြောင့်ဖြစ်ပါတယ်။မဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာအပြည့်စုံကိုရှင်းပြပေးထားပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာ Telecom ဆက်သွယ်ရေးဝန်ဆောင်မှုပေးနေကြတဲ့လုပ်ငန်းကြီးတွေကအင်တာနက်ဆက်သွယ်ရေးမှာအမြန်ဆုံးဖြစ်နေတဲ့ 5G ကြိုးမဲ့ဆက်သွယ်ရေးနည်းပညာသုံးကွန်ရက်ကိုဇန်နဝါရီလ19ရက်မှာတနင်္ဂနွေလုံးအတိုင်းအတာနဲ့စတင်ဖြန့်ကျက်မယ်လို့စီစဉ်ထားခဲ့ကြပြီးမဲ့လေယာဉ်ကွင်းကြီးတွေနားချန်ပြီးတော့စတင်ခဲ့ကြရပါတယ်။အရင်ကက 5G ကွန်ရက်ကိုတချို့နေရာတွေမှာအစမ်းဖြန့်ကျက်ထားပြီးမဲ့တနင်္ဂနွေလုံးနေရာဆုံး 5G ချိတ်ဆက်နိုင်အောင်လို့အထက် Telecom လုပ်ငန်းကြီးနှစ်ခုဖြစ်တဲ့ Verizon နဲ့ AT&T ကုမ္ပဏီနှစ်ခုကရက်သတ်မှတ်ထားခဲ့ကြတာပါ။ဒါပေမဲ့အမေရိကန်မှာ 5G ကွန်ရက်ကလေကြောင်းပြန်သတ်မှုအတွက်အန္တရာယ်ရှိတယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကသတိပေးထားတဲ့အတွက်လေယာဉ်ကွင်းတချို့နာခြံခဲ့ကြရတာပါ 5G ကွန်ရက်အတွက်သုံးမယ်လို့သတ်မှတ်ထားတဲ့ frequency ချိန်နှုန်းတွေကလေယာဉ်ပြန်သတ်မှုအတွက်အန္တရာယ်ရှိနိုင်တယ်လို့ဆိုပြီးအမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာတာဝန်ရှိသူတွေလေကြောင်းကုမ္ပဏီတွေကပြောကြားတဲ့အတွက်နိုင်ငံတကာလေကြောင်းလိုင်းတချို့ကလည်းအမေရိကန်ခီးစဉ်တွေကိုကြိုတင်ဖျက်ထားခဲ့ကြပါတယ် Verizon နဲ့ AT&T ကုမ္ပဏီတို့က 5G bandwidth ကို C-band နဲ့မှအသုံးဝင်တဲ့ frequency 3.8 GHz ကနေ 3.68 GHz အထိသုံးဖို့အတွက် license ကို $80 billion လောက်ပေးပြီးတော့ဝယ်ထားကြပါတယ်။ C-band ဆိုတာကတော့ signal line တွေကိုပို့လွှတ်နိုင်တဲ့ frequency ချိန်နှုန်းအတိုင်းအတာသတ်မှတ်ချက်တစ်ခုဖြစ်ပါတယ်။အဲ့ဒီ frequency တွေကလေယာဉ်ပြန်တွေဘယ်အမြင့်ရောက်နေပြီလဲတိုင်းတာတဲ့Radio Altimeter, Radar Altimeter လို့လည်းတချို့ခေါ်တဲ့ set တွေမှာသုံးတဲ့ frequency တွေနဲ့တိတ်ပြီးတော့ကတ်လွန်းတဲ့အတွက်လေယာဉ်ပြန် signal ကိုအနှောက်အယှက်ဖြစ်နိုင်တဲ့အန္တရာယ်ရှိတယ်လို့လေကြောင်းလိုင်းတွေကပြောကြပါတယ်။ Radio Altimeter ရဲ့ frequency က 4.2 GHz ကနေ 4.4 GHz ဖြစ်ပါတယ်။တကယ်တော့ဥရောပနိုင်ငံတော်တော်များများနဲ့အာရှနိုင်ငံတချို့မှာ C-band နဲ့မှာပါတဲ့ frequency တွေသုံးပြီးတော့ 5G ကွန်ရက်တွေကိုဖြန့်ကျက်ထားပြီးသားပါ။ဒါပေမဲ့အမေရိကန်ပြည်တော်စုမှာသုံးမဲ့ 5G ကွန်ရက် frequency တွေက altimeter တွေမှာသုံးထားတဲ့ frequency တွေနဲ့တိတ်ကပ်လွန်းတယ်လို့အမေရိကန်လေကြောင်းပို့ဆောင်ရေးဆိုင်ရာဌာနကသတိပေးထားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကလေကြောင်းပို့ဆောင်ရေးဌာနရဲ့အကြီးအကဲဟောင်းကအခုလိုရှင်းပြပါတယ်။
It's a precautionary concern. The Americans are very concerned about it. But in
ဂျိုတင်တတိထားကာကွယ်ဆောင်ရွက်ကြတာပါ။အမေရိကန်တွေဒီကိစ္စကိုအတော်စိုးရိမ်နေကြပါတယ်။မြေပြင်ကနေဘလောက်အမြင့်မှာလေယာဉ်ပြန်နေလဲဆိုတာတိုင်းတာတဲ့အော်တီမီတာကိရိယာကိုအနှောက်ယှက်ဖြစ်စေခဲ့တယ်ဆိုတာမျိုးမှတ်တမ်းတင်ထားတဲ့ပြဿနာတစ်စုံတစ်ရာဗြိတိန်အပါအဝင်ဥရောပနိုင်ငံအများစုမှာတော့မရှိခဲ့ပါဘူး
။လေယာဉ်ပြန်ဘလောက်အမြင့်မှာပြန်နေတဲ့ဆိုတာကိုတိုင်းတာပေးနိုင်တဲ့ altimeter ဆက်ကိရိယာကနှစ်မျိုးရှိပါတယ်။တမျိုးကတော့လေထုထဲကလေဖီအားကိုတိုင်းတာတွက်ချက်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်ဘလောက်အမြင့်မှာလေရင်ခန့်မှန်းခြေရှိနေပြီလဲဆိုတာကိုတိုင်းတာပေးတဲ့ barometric altimeter ဖြစ်ပါတယ်။နောက်တမျိုးကတော့ပို့လွှတ်လိုက်တဲ့ signal line ကရေဒါမှမဟုတ်မြေမျက်နှာပြင်ကိုထိပြီးတော့ရောင်ပြန်ဟပ်ပြန်ရောက်လာတဲ့အချိန်အတိုင်းတာနဲ့လေရင်ရောက်နေတဲ့အမြင့်ကိုအတိအကျတွက်ချက်တိုင်းတာတဲ့ radio altimeter လို့ဖြစ်ပါတယ်။အဲ့ဒီ radio altimeter တွေဟာလေယာဉ်အတက်အဆင့်လှုပ်တဲ့အခါမျိုးတွေအတွက်ပဲအသုံးရတာမဟုတ်ဘဲအလိုအလျောက်ဆင်းသက်တဲ့စနစ်အပါအဝင်လေယာဉ်ပြန်သတ်မှုတခြားစနစ်တွေနဲ့လည်းဆက်နွယ်အသုံးဝင်တယ်လို့လေယာဉ်မှုတွေကပြောပါရယ်ဒီဆက်တွေအတွက်အရေးပါတာက frequency ချိန်နှုန်းဖြစ်ပါတယ် frequency ချိန်နှုန်းမြင့်လေဆက်သွယ်ရေးမြန်ဆန်လေဖြစ်ပါတယ်ဒါကြောင့်လဲ American Telecom လုပ်ငန်းကြီးတွေကအမြန်ဆုံး 5G ဝန်ဆောင်မှုပေးနိုင်ဖို့အတွက် C-band ရဲ့အမြန်ဆုံး frequency နားအထည်ကိုဝယ်ထားကြတာပါ 5G ကွန်ရက်သုံးသူတွေများလာလေ signal အသွားအပြန်လေးများလာလေဖြစ်မှာပါဒါပေမဲ့အခုအငင်းပွားနေတဲ့ပြဿနာကလက်ကင်ဖုန်းသုံးသူတွေနဲ့မဆိုင်ပဲဖုန်းသုံးသူတွေရဲ့ဖုန်း signal တွေကိုလိုရာရအောင်လို့ပို့လွှတ်ပေးမဲ့ဖုန်းတာဝါတိုင်းတွေနဲ့ပဲဆိုင်တယ်လို့ကြွမ်းကျင်သူကရှင်းပြပါတယ
် It's got nothing to do with the cell phones of passengers as I'm glad you brought that up This is concerning the towers or masts
ခီးတွေရဲ့လက်ကင်ဖုန်းတွေနဲ့ဘာမှမပတ်သက်ပါဘူးဝေဟင်မှာ radio signal တွေအပြန်အလှန်ပေးပို့တဲ့တာဝါတိုင်းတွေတွင်းစင်တွေနဲ့ပဲတက်ဆိုင်တာပါခီးတွေလက်ကင်ဖုန်းတွေနဲ့လည်းဘာမှမတက်ဆိုင်ပါဘူးလေယာဉ်ပေါ်မှာလည်းပုံမှန်အားဖြင့်ခီးတွေကိုသူတို့ရဲ့လက်ကင်ဖုန်းတွေမှာ flight mode ကိုထားပါလို့အကြံပြုထားတာပဲလေအခုကိစ္စက signal တွေကိုပို့လွှတ်ပေးတဲ့တာဝါတိုင်းတွေနဲ့ပဲပတ်သက်ပါတယ်
AT&T နဲ့ Verizon ကုမ္ပဏီကြီးတွေကလည်းသူတို့ရဲ့ 5G ဆက်သွယ်ရေးတာဝါတိုင်းကြီးတွေကလေယာဉ်တွေရဲ့ radio altimeter ဆက်တွေကိုရောတခြားပြန်တမ်းရေးနဲ့ဆိုင်တဲ့ electronic ပစ္စည်းတွေကိုပါအနှောက်အယှက်မဖြစ်နိုင်ပါဘူးလို့ပြောကြပါတယ်။နိုင်ငံပေါင်း40ကျော်မှာ C-band frequency 3နဲ့ 5G ကွန်ရက်တွေဖြန့်ကျက်ထားတာကိုသူတို့ကထောက်ပြပါတယ်။ဒါပေမဲ့နောက်ဆုံး American အစိုးရရဲ့ကြားဝေညှိပေးချက်နဲ့ဇန်နဝါရီလ19ရက်နေ့ကလေဆိပ်တချို့နားကတာဝါတိုင်းတွေကနေ 5G signal တွေပို့လွှတ်ကွန်ရက်ဖြတ်မှာကိုရွှေ့ဆိုင်ပေးခဲ့ကြပါတယ်။5G တာဝါတိုင်းတွေနားမှာလေဆိပ်တွေရှိနေရင်လေယာဉ်မြန်တွေကပို့လွှတ်တဲ့ signal တွေကိုအနှောက်အယှက်မဖြစ်အောင်လို့ကြားကန်ကာကွယ်မှုတွေလုပ်ပေးမယ်လို့လည်း Telecom ကုမ္ပဏီတွေနှစ်ခုကကြေညာခဲ့ပါတယ်။သ တို့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကကျေးဇူးတင်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်လေချောင်းပို့ဆောင်ရေးဆိုင်ရာအုပ်ချုပ်သူတွေလေချောင်းလိုက်တာဝန်ရှိသူတွေဘက်ကတော့လိုအပ်တဲ့ပြင်ဆင်မှုတွေကိုကြိုတင်လှုပ်ထားကြပြီးသားဖြစ်တယ်လို့ဗြိတိန်နိုင်ငံလေချောင်းပို့ဆောင်ရေးဌာနအကြီးအကဲဟောင်းလေးရမှုကြီး Mike Vivian ကပြောပါတယ
် There's an adequate warning now to the crews and indeed here the CAR regulations
လေမှုတွေအနေနဲ့လေချောင်းပို့ဆောင်ရေးတာဝန်ရှိသူတွေအတွက်လုံလောက်တဲ့သတိပေးမှုတွေလှုပ်ထားပါတယ်တကယ်လို့ radio altimeter တွေအလုံးမလုပ်တော့ဘူးချိုယွင်းနေပုံရပြီဆိုရင်ဘာလို့တည်တယ်လဲဆိုတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထုတ်ပြန်ထားပါတယ်။ချိုယွင်းချက်ရှိနေပြီဆိုရင်လေယာဉ်မှူးတန်းတွေဘလို့တုံ့ပြန်လှုပ်ဆောင်ရမယ်ဆိုတာသိကြပါတယ်။တကယ်တော့မြင်ကွင်းကိုရှင်းရှင်းလင်းလင်းမမြင်ရတော့တဲ့အခြေအနေမျိုးတွေ၊ရာသီဥတုဆိုးချိန်၊မြူဆိုင်နေချိန်၊လေယာဉ်ဆင်းသက်ရတဲ့အခြေအနေမျိုးတွေပဲသက်ဆိုင်တာပါ။အဲ့လိုအခြေအနေမျိုးတွေရောက်လာရင်တော့လေယာဉ်ဘလောက်အမြင့်မှာရောက်နေပြီလဲဆိုတာသိကြသိရနိုင်တဲ့အော်တီမီတာရဲ့အခန်းကဏ္ဍကတိတ်ကိုရေးကြည့်ပါတယ်။ဒါကြောင့်လုံခြုံရေးပိုင်းကြိုတင်ပြင်ဆင်သတိပေးမှုတွေလှုပ်ထားတာကတော့ဘေးကွန်းထုတ်စရာမလိုပါဘူး
။အင်တာနက်ဆက်သွယ်မှုဟာလူတွေရဲ့နေစဉ်ဘဝအတွက်မရှိမဖြစ်လိုအပ်နေချိန်မှာတိတ်ကိုမြန်ဆန်တဲ့ 5G ဆက်သွယ်ရေးမဖြစ်မနေလိုအပ်တယ်လို့ဆက်သွယ်ရေးကုမ္ပဏီကြီးတွေကပြောပါရယ်။အမေရိကန်ကလေကြောင်းလိုင်းတာဝန်ရှိသူတွေနဲ့တယ်လီကောင်းလုပ်ငန်းကြီးတွေကြားဖြစ်နေတဲ့ပြဿနာအတွက်ရေရှည်အပြေရှားနိုင်ဖို့လေဆိပ်အလိုက်လေရည်အမျိုးအစားအလိုက် 5G signal တွေကဘလောက်အနောက်ရှက်ပေးနိုင်တယ်လဲအန်ဒီရဲ့ဘလောက်ကြီးတယ်လဲဆိုတာကိုဤပညာပိုင်းဆိုင်ရာအသေးစိတ်ပြန်သုံးသပ်တယ်လို့ကြွမ်းကျင်သူတွေကအကြံပြုပါတယ်။အမေရိကန်လေကြောင်းပို့ဆောင်ရေးတာဝန်ရှိသူတွေနဲ့တယ်လီကောင်းဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေဆက်ပြီးဆွေးနွေးကြရမှာကတော့သိကြပါရရှင်။ကျွန်မဆင်းရဲမော်ပ
ါ။အဆူမြတ်မွန်စီစဉ်တည်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ View American တန်ခါနဲ့တင်းနှလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တက်တန်ရောင်သတင်းလောအစီအစဉ်ကိုတင်ပြပေးပါမယ်။ကဘာတဝမ်းကအမှုပညာရှင်တွေနဲ့ထင်ပေါ်ကြော်ကြားသူတွေရဲ့သတင်းတွေကိုတက်တန်ရောင်သတင်းလောအစီအစဉ်မှာမအေးတန်နာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အောင်စုရုံတင်ရုပ်ရှင်ကားတွေထဲမှာတလားကြာနံပါတ်1ရောက်နေတဲ့ Spider-Man No Way Home ပင့်ကူလူသားပြန်လည်မရှိရုပ်ရှင်ကားက Scream ရုပ်ရှင်ကားရုံတင်တော့ပထမနေရာကိုဖိပေးလိုက်ရပါတယ်1996ခုနှစ်မှာပထမဆုံးမူရင်းရုပ်ရှင်ထွက်ခဲ့တဲ့ Scream လောဝဲလူသက်သမားရုပ်ရှင်ကားကဇန်နဝါရီ14ရက်နေ့တောက်ချာနေသတင်းပတ်ကောင်မှာရုံတင်တော့ဇန်နဝါရီ14ကနေဇန်နဝါရီ16အထိရုံတင်ဝင်ငွေဒေါ်လာတန်30ကျော်ရရှိခဲ့တာပ
ါ This isn't funny Amber
When do you like to play a game Tara
မွေးရုပ်ရှင်ကားတွေမှာတရုတ်ဆောင်ခဲ့ကြတဲ့ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Neve Campbell, Courtney Cox နဲ့ David Arquette တို့ပြန်လည်ပြီးတော့ပါဝင်တရုတ်ဆောင်ထားပြီးဒီကားရဲ့မွေးရင်းဒါရိုက်တာ Wes Craven Screen ရုပ်ရှင်ဇာကားတွေ၄ကားရိုက်ကူးပြီးနောက်ဆုံး Screen Number 4ရုပ်ရှင်ကားထပ်ပြီးတဲ့နောက်ကွဲလွန်သွားခဲ့တာကြောင့်အခုနောက်ဆုံးရုပ်ရှင်ကားကို Matt Bettinelli, Alpin နဲ့ Tyler Gillett တို့ကဒါရိုက်တာလုပ်ပြီးရိုက်ကူးထားပါသေးတယ်ဒီကားနံပါတ်1နေရာရောက်သွားလို့ထိတ်ဆုံးနေရာကပြုတ်သွားပြီးမဲ့ Spider-Man No Way Home မြို့ရှင်ကားကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာတန်20ကျော်တော့ရနေသေးတာပ
ါ The entire world is about to forget that Peter Parker is Spider-Man
စာပြီးထွက်တဲ့နေ့ကဆိုရင်စုစုပေါင်းဒေါ်လာတန်900နီးပါးရနေပါပြီဒါကြောင့်မလို့သူကထွက်ပြီးသမျှဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားများစင်းမှာနံပါတ်5နေရာမှာရှိနေတယ်လို့ဒီလိုမျိုးရုပ်ရှင်ရုံတင်တာတွေနဲ့ပတ်သက်ပြီးတော့ဘဏ္ဍာရေးအချက်လက်တွေကိုစောင့်ကြည့်နေတဲ့ Box Office Mojo ကပြောပါရီ Animation Cartoon ရုပ်ရှင်ကား Singdu ကဇန်နဝါရီ14သတင်းပတ်ကုန်မှာဒေါ်လာ5သန်းကျော်ဝင်ငွေရပြီးတော့အဲ့နောက်မှာတော့ Spy ရုပ်ရှင်က The 355 နဲ့ The Show Action က The Kingsman တို့ကဒေါ်လာ 2.3 သန်းစီရကြပါတယ်ဒီနေ့ Oscar ဆုပေးပွဲကိုဟိုးရင်ကလေးကအမြဲတမ်းကျင်းပနေကြ Dolby ပြစေရုံမှာကျင်းပမယ်လို့ ABC ရုပ်သံလိုင်းကကြေညာသွားပါတယ်။ဒါဟာ2018နောက်ပိုင်းပထမအဦးဆုံးအချိန်အစီအစဉ်ကျင်းညာသူနဲ့အခမ်းအနားပြန်ပြီးတော့ကျင်းပဖို့ဖြစ်ပါတယ်။ American ပြည်အောင်စုမှာ COVID-19 ကပ်ဘေးရောဂါကူးစက်မှုပြန်ပြီးတော့တိုးမြင့်လာနေတာကြောင့်တခြားဆုပေးပွဲတွေအတိအထိရွှေ့ဆိုင်ဖို့ကြေညာထားပေမယ့်ဒီရုပ်ရှင်လောကရဲ့အမြင့်ဆုံးဆုဖြစ်တဲ့ Oscar ဆုပေးပွဲကိုတော့စီစဉ်ထားတဲ့အတိုင်းမတ်လ29ရက်နေ့မှာကျင်းပသွားမယ်လို့ Walt Disney ရုပ်ရှင်ထုတ်လွှင့်ရေးကပိုင်တဲ့ ABC ရုပ်သံကကြေညာသွားတာပါဒ ဒီနေ့အခမ်းအနားမှာအခမ်းအနားတင်ဆက်သူလဲပါမယ်လို့တယ်လီဗီရှင်းဝေဖန်ရေးသမားအဖွဲ့ရဲ့ပွဲတစ်ခုမှာ ABC Entertainment ဥက္ကဋ္ဌ Craig Always ကပြောသွားပါတယ်။ဒီထက်တော့ဘာမှအသေးစိတ်ပြောမသွားပါဘူး။ပြီးခဲ့တဲ့3နှစ် 2019, 2020 နဲ့ 2021 အခမ်းအနားတွေမှာတော့သူ့ကိုနာမည်ကျော်အမှုပညာရှင်တွေကလည်းချီးမြှင့်ပေမဲ့အခမ်းအနားတင်ဆက်သူမရှိခဲ့ပါဘူး။ Academy စုပေးပွဲအခမ်းအနားကိုရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်ပြသပေမဲ့လည်းအခုနှစ်ပိုင်းတွေမှာကြည့်ရှုသူအရေးအတွက်လဲကြဆင်းခဲ့ပြီးတော့2021ခုနှစ်ကတော့အမေရိကန်ပြည်အောင်စုမှာကြည့်ရှုသူအရေးအတွက်အနည်းဆုံးကိုရောက်ခဲ့ပြီးတော့ဆယ်တန်းခွဲရော့ရော့ပဲကြည့်ရှုခဲ့ပါတယ်။ပြောရမယ်ဆိုရင်တော့တခြားဆူပေးပွဲအခမ်းအနားတွေကိုလည်းရုပ်မြင်သံကြားကကြည့်ရှုသူအရေးအတွက်ကြဆင်းနေခဲ့တာပါ။ဗြိတိသျရုပ်ရှင်ပရိသတ်တွေကတော့အခုနောက်ဆုံးအကြီးအကျယ်အောင်မြင်တဲ့ပင့်ဂူလူသားရုပ်ရှင် Spider-Man No Way Home ရုပ်ရှင်တွေကမင်းသား Tom Holland ကိုသူနဲ့အတူတူသရုပ်ဆောင်တဲ့မင်းသမီးဇန်ဒါယာနဲ့အတူဒီအော်စကာဆုပေးပွဲအခမ်းအနားကိုအစီအစဉ်မှုတွေဖြစ်နေတင်ဆက်ပေးရင်ကောင်းမယ်လို့အကြံပြုနေကြပါတယ်။ခုနပြောသွားသလိုပဲဒီနှစ်အခမ်းအနားကိုလည်းဟောလိဝုဒ်ကဒေါ်ဘီပြဆက်ရုံမှာကျင်းပမယ်လို့ ABC ကအကြေညာချက်ထုတ်ထားတာပါ။မနစ်တုံးကတော့ကိုဗစ်ကူးစက်မှုရန်ကြောင့်ဆုအတွက်စကားတင်ရွေးချယ်ခံရသူတွေနဲ့အပြိတ်သက်နည်းနည်းနဲ့ပဲ Los Angeles မြို့တွေကသမိုင်းဝင် Union Station မှာအခမ်းအနားကိုခတ်တူတူအချင်းချင်းကျင်းပခဲ့တာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီနေ့ကနေလေးအတွက်တင်းနလာနေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American အတန်ရဲ့တင်းနလာနေညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ American ခြေဆိုင် Chevron နဲ့ပြင်သစ်ခြေဆိုင် Total တို့ဓာတ်ငွေတွေအထွက်နွှဲလာတာကြောင့်မြန်မာနိုင်ငံကနေထွက်ခွာပေမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိဖက်နိုင်ငံတွေနဲ့မိဖက်အဖွဲ့အစည်းတွေကနည်းပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဘက်ကပြောပါတယ်။ Chevron နဲ့ Total Company မြန်မာနိုင်ငံကထွက်ခွာသွားတာဟာနိုင်ငံရေးစနစ်အရဖိအားပေးမှုတွေပါနိုင်ပေမဲ့အဓိကကတော့ဓာတ်ငွေတွေအထွက်နှဲလာချိန်မှာစီးပွားရေးအရဆုံးဖြတ်သွားတာဖြစ်တယ်ဆိုပြီးဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့အမေရိကန်စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ21ရက်နေ့ကအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်ခင်ဗျာ။ယူကရိန်းနယ်စပ်မှာရုရှားစီးရေလှုပ်ရှားမှုတွေတိုးလာတာကိုတုံ့ပြန်တဲ့အနေနဲ့အရှေ့ဥရောပကို NATO အဖွဲ့ဝင်နိုင်ငံတွေကသင်းမောတွေနဲ့တိုက်လေယာဉ်တွေကိုပို့ပြီးပို့နေကြပါတယ်လို့ NATO အဖွဲ့ကတင်းနှင်းလာနေမှာပြောပါတယ်။အဘူဒါဘီမြို့ကိုပြစ်မှတ်ထားတဲ့ပက်ထင်းတပ်ဒုံးကျည်နှစင်းကိုကြားပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ UAE နိုင်ငံကတင်းနှင်းလာနေမှာပြောပါရခင်ဗျာ။အာဖရိကတိုက်အနောက်ပိုင်းနိုင်ငံဖြစ်တဲ့ဘာကီနာဖာဆိုမှာတမရနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုပုံကန်ဆန့်ကျင်နေတဲ့တပ်သားတွေကထိန်းသိမ်းလိုက်ပြီးဆိုပြီးသတင်းတွေထွက်ပေါ်လာနေပါတယ်။မြို့တော်ကတမရကာဘူရီနေအိမ်ဒီမှာတနတ်တန်နေကြရတဲ့အကြောင်းလဲသတင်းဌာနတွေကပြောကြပါရခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆူမွန်ဖြစ်ပြီးစပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇဝွန်လိုက်ပါ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သောရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.